မသိညုံမောင်မင်္ဂလာပါမသိညုံမောင်ကချင်းတိုင်းသူလူခွင့်ရတဲ့ကြွလှုပ်ရှားသူတူလို့သိရတယ်ဆိုတော့ဒီလိုအခြေအနေမျိုးရောက်အောင်ဘယ်အကြောင်းအရာတွေကတွန်းပို့ခဲ့တာလဲ
ဒီလူခွင့်ရကလက်ရှိအမတို့လူမျိုးအတွက်ရောနောက်နိုင်ငံမှာတကယ်စစ်မှန်တဲ့ငြိမ်းချမ်းရဖို့အတွက်ကအရေးကြီးဆုံးဖြစ်တယ်ပေါ့လေကျန်တာတော့အများကြီးတိတ်တိခဲ့တာတော့မဟုတ်ဘူးဒါပေမဲ့ဒါအရေးကြီးတယ်ဆိုတာတခုတော့သိခဲ့တယ်ပေါ့သိခဲ့ပြီးတော့မှစပြီးတော့လှုပ်ဖြစ်တယ်ပေါ့နော်လှုပ်ပြီးနောက်ပိုင်းမှာပဲလှုပ်ရင်လှုပ်ရင်လည်းတဖြည်းဖြည်းကိုအရေးကြီးတယ်လို့ထင်တာထပ်ပို့ပြီးတော့အရေးကြီးခဲ့မှန်းနောက်တကယ်ကိုလေးလေးနက်နက်လှုပ်ဖို့စောက်ချပြီးလှုပ်ဖို့လိုအမှန်တိလာတဲ့ခါကျတော့အမအဲ့မှာပဲဆက်ပြီးတော့လှုပ်ဖြစ်တယ်။နောက်ဆက်ပြီးတော့လှုပ်ရှားဖြစ်တာပါ
။ခုနဒီငင်းငင်းကြီးလိုအပ်တယ်လို့ပြောတယ်။အခုဒေါအောင်ဆန်းစုတီကလည်းသူကိုယ်တိုင်ဦးဆောင်ပြီးတော့21ရာစုပင်လုံဆိုပြီးတော့သူလှုပ်မယ်လို့ပြောတယ်ပေါ့နော်။အဲ့တော့ဒီငင်းငင်းကြီးလက်မှတ်ရေးထိုးဖို့အချိန်ကြီးကဘယ်လိုမျိုးဖြစ်လာနိုင်သလဲရှင်။
မှန်ပါတယ်တောင်ဆန်းစုကြည်နေနဲ့သူဥဆောင်ပြီးတော့လှုပ်သွားမယ်ဆိုတော့လေအမတို့အနေနဲ့လည်းဝမ်းသာတယ်။နောက်မျောလဲမျောလင်းတယ်။ဒါပေမဲ့လို့ခဏလေးနဲ့ဖြည့်ရှင်းလို့ရမယ့်ပြဿနာလို့တော့မထင်ဘူးပေါ့လေ။တိုင်းသားလက်နဲ့ကင်တပ်ဖွဲ့တွေတဲမှာလေတပ်ဖွဲ့နဲ့တပ်ဖွဲ့မတူညီတာတွေကရံများတယ်ဆိုတော့တနိုင်ငံလုံးတိုင်းတာနဲ့သွားမယ်အခါကျတော့ခဏလေးနဲ့ပြီးသွားမယ်ဟာလို့တော့မမြင်မိဘူးပေါ့နော်
။ချင်းပြည်နယ်မှာရောတကယ်ဘာသာရေးလွတ်လပ်ခွင့်အပြည့်အဝရှိရလို့ပြောလို့ရမှာ
ချင်းပြည်နယ်မှာတွေ့ရတဲ့ဒီလူခွင့်ရချိုးဖောက်မှုပုံစံအများဆုံးကဒီဘာသာရေးပေါ်မှာအခြေခံတဲ့ခွင့်ရချိုးဖောက်မှုတွေဖြစ်တယ်ပေါ့လွတ်လပ်ခွင့်တော့ရှိတယ်လို့အမတို့ပြောလို့မရသေးဘူးပေါ့မှာဖခင်ကျောင်းတွေဆိုလို့ရှိရင်လည်းတရားဝင်မှပုံတင်ခွင့်မရတာလို့ပေါ့နော်ဆိုတော့ဘာသာရေးအသင်းဖွဲ့အနေနဲ့တရားဝင်အတိမတ်ပြုမခံရတဲ့ဟာတွေရှိတယ်အဲ့ဒါနဲ့ဆက်ဆက်ပြီးတော့မှအဖွဲ့အစည်းတင်ပင်းအနေနဲ့လွတ်လွတ်လပ်လပ်လှုပ်ရှားလို့မရတာတွေရှိတယ်ပေါ့လေဆိုတော့ပြီးခဲ့တဲ့ဒီစစ်အစိုးရဂါလာတုံးကတော့အမတို့ပို့ပြီးတော့ပြင်းပြင်းထန်ထန်ဟိုအများကြီးချိုးဖောက်မှုတွေရှိတယ်ပေါ့လေဒီလက်ဝါးကားတိုင်းတွေဖြတ်ပစ်တာတို့နောက်ဒီဘာသာရေးအတွက်ဆူတောင်ပွဲတွေမှာဝင်ပြီးတော့နှောက်ရက်တာဒါစီးတာဒါမျိုးတွေကဒီမြို့ပေါ်မှာတော့တိတ်ပြီးတော့ထင်ထင်ရှားရှားမရှိဘူးအတန်တွေမထွက်နိုင်တဲ့နေရာမျိုးမှာဒီချိုးဖောက်မှုတွေကဆက်ပြီးတော့ရှိနေတယ်ပေါ့လေ
ခုဆိုအရသာအစိုးရတက်လာတယ်ဒီအရသာအစိုးရအနေနဲ့ပေါ့နော်နိုင်ငံရေးလွတ်လပ်ခွင့်ဘာသာရေးလွတ်လပ်ခွင့်အနေနဲ့သူတို့ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကဘယ်အချက်တွေများဖြစ်နိုင်မလဲရှင
်။စိန်ခေါ်မှုကတော့တော်တော်များတယ်။ပြီးခဲ့တဲ့အစိုးရလွတ်တော်တက်တမ်းမှာဘာသာရေးပေါ်မှာအခြေခံတဲ့ဒီခွဲခြားတဲ့ဥပဒေတွေနောက်တချို့တော့လူနည်းစုဘာသာတွေကိုဒီပြစ်မှတ်ထားပြီးတော့ခွဲခြားတဲ့ဥပဒေတွေပြဋ္ဌာန်းတာတို့နောက်အစဉ်ဆက်ကျင့်သုံးလာတဲ့ဒီခွဲခြားဆက်ဆံမှုတွေလည်းရှိနေတယ်ဆိုတဲ့အခါကျတော့အဲ့ဒါတွေကိုအစကနေပြန်ပြီးတော့ဖြေရှင်းရမယ်ဟာတော်တော်များတယ်ပေါ့လေဒီဘာသာရေးကိုနိုင်ငံရေးအနေနဲ့အသုံးချပြီးတော့လှုပ်ရှားတဲ့အုပ်စုတွေလည်းရှိတယ်ဆိုတော့ဒါတွေကလည်းအသက်တက်လာတဲ့ရတဆိုးရအတွက်တကယ်ကိုကြီးမားတဲ့စိန်ခေါ်မှုတွေပေါ့လေ
ချင်းပြည်နယ်ကပြည်သူတွေအနေနဲ့ဒီအဆိုးရအသက်ကိုဘလောက်ထိယုံကြည်မျှော်လင့်ကြတယ်လဲဘလို့သဘောထားတယ်လဲသိပါရစေ
။ဟိုပြည်သူနဲ့တသားတည်းဖြစ်တဲ့အဆိုးရဖြစ်မယ်လို့တော့မျှော်လင့်နေဒါပေမဲ့တချိန်တည်းမှာပဲဒီစစ်မှန်တဲ့ဒီ Federal စနစ်ကိုဦးတည်တဲ့ပြုပြင်ပြောင်းလဲမှုမျိုးကိုလည်းအမတို့မျှော်လင့်နေပေါ့နော
်။ American ပြည်အောင်စုကိုရောက်လာတဲ့အကြောင်းလေးကိုလည်းသိပါရစေရှင
်။အမတို့ဒီကိုရောက်လာရတဲ့အကြောင်းရင်းကဒီ George W. Bush Presidential Center ပေါ့နော်။ Bush Institute ပေါ့။ Institute ကနေပြီးတော့မှဒီမြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေအတွက် Liberty and Leadership Forum ဆိုတဲ့အစီအစဉ်လေးတခုလုပ်တယ်။ဒီတနိုင်ငံလုံးကနေပြီးတော့မှသူတို့ application တွေခေါ်တယ်။ခေါ်ပြီးတော့မှအဲ့ထဲကနေပြီးတော့မှတစ်နှစ်ကို20ရွေးတယ်ပေါ့။ဒီထဲမှာအမလည်းရောက်ပြီးတော့မှပါလာတာပေါ့လေ
။ပမာပြည်ပြန်သွားမယ်ဆိုရင်ဘလို့အကျိုးပြုလုပ်ငန်းတွေလုပ်မယ်လို့စဉ်းစားထားတယ်လေရှင
်ကျမကဒီချင်းလူခွင့်ရေးဖွဲ့မှာပဲလူခွင့်ရေးတကြွလှုပ်ရှားသူတယောက်အနေနဲ့လက်ရှိလူခွင့်ရေးအခြေအနေကိုကျမတို့ကာကွယ်မြင့်တင်ဖို့တခန်းတကန်တာအနေနဲ့ဆက်လက်ပြီးတော့ပါဝင်သွားမှာဖြစ်ပါတယ်လို့
ဟုတ်ကဲ့အခုလိုမျိုးမအားလက်တဲ့အကြာနေပြီးတော့အချိန်ပေးဖြစ်ကြတဲ့အတွက်မသိညုံမကျမတို့ RFA ကနေအထူးပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့အမလည်းကျေးဇူးတင်ပါတယ်